ခဲ့တဲ့ရပ်ပိုင်းအတွင်းမှာဒီအမေရိကန်အစိုးရကနေပြီးတော့မြန်မာစစ်ကောင်းဆောင်တွေကိုကုလသမဂ္ဂအနေနဲ့ခုံရုံးတင်ပြီးတော့လူသားစုပေါ်မှာစန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးကိစ္စကိုထောက်ခံလိုက်တဲ့သတင်းတွေဆက်တိုက်ကြားခဲ့ရပါတယ်။အဲဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီကနေ့ဆွေးနွေးပွဲမှာပါဝင်ပြီးတော့ဆွေးနွေးကြဖို့အတွက်ကျွန်တော် NCGB ညွန်မောင်အစိုးရအဖွဲ့ကုလသမဂ္ဂဆိုင်ရာတာဝန်ခံဒေါက်တာတောင်းထွန်းအတအပြင်အမေရိကန်ပြည်ထောင်စုမှာအခြေစိုက်တဲ့မြန်မာအရေးလှုပ်ရှားမှုအဖွဲ့ USCB မူဝါဒညွှန်ကြားရေးမှူးဦးအောင်တင်နဲ့မြန်မာအရေးလှစ်လာသူဦးဝင်းမင်းတို့ကိုဆက်သွယ်ထားပါတယ်။ခုနကတော့ကျွန်တော်တင်ပြခဲ့သလိုပဲဒီကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာကင်တာနာကနေစတင်ပြီးတော့ဒီနာဖတ်စစ်ခေါင်းဆောင်တွေဟာမြန်မာပြည်သူတွေပေါ်မှာအမျိုးမျိုးပုံပုံပြစ်မှုတွေကျူးလွန်ခဲ့ကြတာဒါဟာလူသားစုပေါ်မှာစန့်ကျင်ကျူးလွန်နေဆိုတဲ့ယာစွတ်မှုလို့ပတ်မှတ်ခေါ်ဆိုနိုင်တယ်ဆိုပြီးတော့စုံစမ်းစစ်ဆေးရေးကော်မရှင်တရားဖွဲ့စည်းဖို့လို့သူကစတင်ပြီးတော့အစိုးပြုခဲ့ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံတို့ဩစတြေးလျနိုင်ငံတို့ဆလိုဗာကီးယားနိုင်ငံတို့ကနေပြီးတော့ထောက်ခံထားသလိုပဲအခုအမေရိကန်ပြည်ထောင်စုကလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ထောက်ခံတယ်လို့ကြေညာလိုက်တာပါ။အဲ့တော့ဒီကော်မရှင်ဖွဲ့စည်းဖို့ဆိုတာဘယ်လိုပဲပုံဖြစ်မြောက်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်ဥအောင်တင်ကိုဥစွာပထမမြင်ရနေပါတယ်ခင်ဗျ။ဒီကျွန်တော်တို့ပရိသတ်တွေထဲမှာဒီဟာတကယ်ပဲဖြစ်မြောက်နိုင်သလားဆိုပြီးတော့မေးလာတာတွေလည်းကျွန်တော်ကြားရပါတယ်။အဲ့တော့တစ်စိတ်ဒီကိစ္စကိုရှင်းပြပါလားဗျ။ဟု
တ်ကဲ့ဒီပထမအဆင့်ရတော့ဗျာဒီအကြောင်းဒီလိုမျိုးတောင်းဆိုရဆိုတော့ကျွန်တော်ရရှိကြကြပါလား။မြန်မာစစ်အစိုးရကဒီမြန်မာနိုင်ငံပြည်သူလူထုပေါ်မှာကျန်းသက်အုပ်ချုပ်ပြီးတော့လူ့အခွင့်အရေးချိုးဖောက်နေတာနှစ်ပေါင်းတော်တော်ကြာပါပြီ။အဲ့လိုချွေးဖော်တဲ့နေရာမှာဒီမှမှဆိုလို့ရှိရင်နိုင်ငံရေးရသဘောထားမတူသူတွေကိုအမတရားတဲ့ဖန်ဆီးတယ်၊ဒါညှဉ်းပန်းနေဆက်တယ်၊ထောင်ချတယ်ပြီးတော့ဝေးလံခံပါတဲ့ထောင်တွေမှာနှစ်ပေါင်းမဲ့ဆိုတာဟိုဘဝတွေဆုံးရှုံးစေတယ်ပေါ့နော်။အဲ့လိုပဲဒီလူ့အခွင့်အရေးချိုးမှုတွေကဒီတိုင်းသားလူမျိုးစုတွေရဲ့နေရာမှာကျတော့ပုံပြီးတော့စိုးရွားပါတယ်။ဒါဖတ်ချိုးစုကဒီတိုင်းသားလူမျိုးစုပေါ်မှာသဘောထားကသူတို့ရဲ့ဟိုကြေကျွန်နေဖြစ်သဘောထားတယ်ပေါ့ဗျာ။ဆိုတော့ဒီတိုင်းသားလူမျိုးစုတွေကဗမာစစ်ဘရင်ရဲ့ဩဇာကိုနားခံမယ်ဆိုရင်တော့အဲသူကောင်းပြုခံမှာပေါ့အဲ့လိုမဟုတ်ဘူးဆိုရင်တော့ဒီညပန်းနေဆက်မယ်တပ်ပြက်မယ်ပြင်ဟိုမောင်းထုတ်မယ်ပေါ့လေအဲ့ဒါလို့ねဒီတိုင်းသားလူမျိုးစုတွေရဲ့ဒေတာမှာဖြစ်ပေါ်နေတဲ့လူ့အခွင့်အရေးချိုးမှုတွေပို့ပြီးတော့ကြီးမားပါတယ်ရွာတွေဖြတ်တယ်မီးရှို့တယ်မိုင်းမြေမျိုးမိုင်းတွေချတယ်အာရမနေရာရွှေပြောင်းတယ်မရေမှုတွေကျင့်တယ်စသဖြင့်ပေါ့ဆိုတော့ဒီဖြစ်တဲ့နေပတ်သက်ပြီးတော့ဟိုပြည်ရင်းမှာအုတ်ချုပ်တဲ့အစိုးရကွန်လိုက်ကကျူးလွန်နေတဲ့ရာဇဝတ်မှုတွေဖြစ်တဲ့အခါကျတော့ဒီရင်တရားစင်ရစနစ်နဲ့အကာအွယ်ပြုဖို့ဆိုတာဘလို့မှမဖြစ်နိုင်ပါဘူး။ဒါကြောင့်မလို့ကျွန်တော်တို့ကဒီနိုင်ငံတကာအစိုးရတွေတို့ပြင်ကုလသမဂ္ဂကိုစုံစမ်းစစ်ဆေးဖို့တို့ရိပ်ဖို့တောင်းဆိုခဲ့တဲ့နေရာမှာပထမအဆင့်ကတော့ဟိုနိုင်ငံတကာဖွဲ့စည်းများရဲ့ထုံးစံအတိုင်းစုံစမ်းစစ်ဆေးဖို့ဆိုတာပထမအဆင့်ဖြစ်ပါ။ဒါကြောင့်မလို့ကျွန်တော်တို့ကဒီကုလသမဂ္ဂဥဆောင်ပြီးတော့နိုင်ငံတကာစုံစမ်းစစ်ဆေးကော်မရှင်တရားဖွဲ့စည်းပြီးမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လူ့အခွင့်အရေးချိုးမှုတွေကိုစုံစမ်းစစ်ဆေးဖို့လို့လက်လာရိပ်ဖို့တောင်းဆိုခဲ့တာပါ။ကျော်ဦးခင်မောင်ကြီးကပြောတဲ့အတိုင်းဒီနေ့မတ်လမှာဒီကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းရေးမှူးမစ္စတာကင်တာနာကနေပြီးတော့ဒီအဆိုပြချက်ကိုထောက်ခံလိုက်တယ်။ထောက်ခံပြီးတော့သူကိုနိုင်ကူကကုလသမဂ္ဂစုံစမ်းစစ်ဆေးကော်မရှင်ဖွဲ့တင်တဲ့စာကိုအကြံပြုလိုက်တယ်။အဲဒီရပြီးတဲ့ကို United Kingdom, Slovakia, Czech နဲ့ Australia တို့ကပထမထောက်ခံခဲ့ပြီးအခု America အစိုးရထောက်ခံလိုက်ပြီပေါ့ဗျာ။ဆိုတော့အဲဒီခါကျတော့ကျွန်တော်လှုပ်ရှားမှုအရှင်ကပုံပြီးကြီးမားလာပါတယ်။အဲတော့ခုနကဦးခင်မောင်ကြီးပြောတဲ့ဖြစ်နိုင်ခြေဆွဲနေရမှာအဲလိုမျိုးကော်မရှင်ဖွဲ့ရေးကိစ္စနဲ့ပတ်သက်လို့ကျွန်တော်နီးလန်း၅ခုရှိပါတယ်။ပထမတစ်ခုကတော့အမြင့်ဆုံးပေါ့ဗျာကုလသမဂ္ဂလုံခြုံရေးကောင်စီပေါ့။ကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးတော့ရေးယူတာမျိုးပေါ့။ဒါပေမဲ့အဲ့ဒါကတော့အများကြီးခက်ခဲတဲ့ကိစ္စပေါ့ဗျာ။ဘာလို့ဆိုတော့ဒီတရုတ်နဲ့ရုရှားလို့ဗီတိုဘောဘာသုံးတဲ့နိုင်ငံတွေကအစင်းနဲ့ဒါအဖဘက်ကအကာအကွယ်ပေးဖို့စောင့်နေကြတာ။ဆိုတော့ကျွန်တော်တို့အဲ့လိုမြင့်တဲ့အစင်းကိုမသွားတော့ဘဲနဲ့ကုလသမဂ္ဂအထူးညီလာခံနဲ့ကုလသမဂ္ဂလူ့ခေကောင်စီကနေပြီးတော့ဒီဆုံးဖြတ်ချက်ချရေးကိုကျွန်တော်တို့ကစူးစမ်းနေကြတာပါဆိုတော့ခုဒီလာမယ့်စက်တင်ဘာလထဲမှာကုလသမဂ္ဂအထွေထွေညီလာခံ65ကြိမ်ကြောင့်အစီအစဉ်ပြန်လည်ကျင်းပမယ်ဒါဒီစက်တင်ဘာလကုန်မှာပဲဂျင်းဒီပါမှာဆိုလို့ရှိရင်ကုလသမဂ္ဂလူ့ခွင့်ကောင်စီရဲ့15ကြိမ်ကြောင့်ပုံမှန်အစီအစဉ်ကျင်းပမယ်အဲ့ဒီအစီအစဉ်တွေမှာမြန်မာနိုင်ငံဆရာဆုံးဖြတ်ချက်ကိုတင်သွင်းတဲ့အခါမှာဒီကုလသမဂ္ဂအလို့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့စည်းကိစ္စကိုထည့်သွင်းနိုင်ဖို့တော့ကျွန်တော်တို့တောင်းဆိုနေကြတာပါဒါဒုတိယနဲ့တတိယနီလန်းပေါ့နော်ဟိုနောက်သတ္တုထနီလန်းကတော့အထွေထွေတည်မှုရုပ်ကိုနှိုက်ကိုကအဲလိုစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ခွင့်ရှိပါတယ်ဒါကြောင့်မလို့အခုတော့သူဟိုတည်ရေးလက်ငါမှာဖြစ်ပေါ်နေတဲ့လူ့အခွင့်ချိုးဖောက်မှုတွေအတွက်ဒီအထွေထွေတည်မှုရုပ်ဘဏ်ကမှစုံစမ်းစစ်ဆေးကော်မရှင်လို့ကလည်းအတိုင်းအမြခံကော်မရှင်ဖွဲ့ရတာရှိပါတယ်နောက်ဆုံးတလန်းကတော့ဒီနိုင်ငံတကာရာဇဝတ်ကော်ရုံးလို့ခေါ်တဲ့ဒီ ICC ပေါ့ ICC ရဲ့ဒီ chief prosecutor ပါဗျာဒီစုံစမ်းစစ်ဆေးမှုတရားစီစဉ်ရေးမှုကကိုနိုင်ကိုက သူစီရရှိတယ်သူရရှိတဲ့အထောက်အထားရောမှာအခြေခံပြီးတော့ဒီအမှုကိုသူကိုယ်တိုင်ကင်တွယ်တဲ့လို့ဆုံးဖြတ်လို့ရှိရင်လည်းဒီနိုင်ငံတကာရာစုခုံရင်းကိုတင်သွင်းလို့ရတယ်မျိုးရှိပါတယ်ဆိုတော့အဲဒီနီလန်း၅ဆွေထဲမှာကျွန်တော်အဓိကစူးစမ်းတာကတော့နီလန်း၃မျိုးပေါ့ဗျအခုလာမဲ့ကုလသမဂ္ဂအထွေထွေညီလာခံနောက်ဒုခွင့်ကောင်ဆယ်နဲ့နောက်အထွေထွေတွင်မှုချုပ်ကို၌ကသူရဲ့အတော်အာသာဩဇာအနာကိုအသုံးချပြီးတော့ကော်မရှင်ဖွဲ့စည်းပေါ့ဆိုအဲအရာတွေကိုကျွန်တော်စူးစမ်းနေပါတယ်
ဟုတ်ကဲ့ဒါကတော့မြန်မာအရေးကိုစဉ်ဆက်မပြလှုပ်ရှားပြီးတော့ဆောင်ရွက်နေတဲ့ USCB အမေရိကန်အခြေစိုက်မြန်မာအရေးလှုပ်ရှားမှုအဖွဲ့ကညွှန်ကြားမှုဥအောင်တန်းပြောသွားတာပါဒီတော့ဒီလိုလုံမဲ့ကင်မဲ့ဆိုတဲ့ကိစ္စတွေမှာကုလသမဂ္ဂထဲမှာကောအဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားတွေအယူဆတွေကအမျိုးမျိုးရှိနေတဲ့အတွက်ကြောင့်ဒီကုလသမဂ္ဂထဲမှာလှုပ်ရှားနေတဲ့နော်ဒေါက်တာတောင်းထွန်းအနေနဲ့ကောဘယ်လိုများဒီကိစ္စပေါ်မှာမြင်လဲဆိုတာဆက်ပြီးတော့ပြောပြပါအောင်ခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ဒီကိစ္စကိုဆွေးနွေးအလို့သဘောပေါ့နော်ကျွန်တော်တို့ဆွေးနွေးနေတာဒါဟို Harvard Law Clinic ကနေပြီးတော့မနေ့က Harvard University ကနေပြီးတော့အဲဒီပမာပြည်မှာရှိတဲ့ပမာပြည်မှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတရားနော်လူသားမျိုးနွယ်တရားလုံးကိုကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်စစ်ရာဇဝတ်မှုမြောက်တယ်ဆိုတော့ဒီကောက်နှုတ်ချက်ပေါ့နော်ဒီနိုင်ငံတကာတရားဥပဒေကြောင်းအရလေးလာဆန်းစစ်တဲ့အဲစာရန်ထွက်ပေါ်ပြီးကြတဲ့ဒီစာရန်ကိုကျွန်တော်တို့အခြေခံပြီးတော့အဲကျွန်တော်အလို့သဘောဆွေးနွေးအညှိနှိုင်းမှုတွေအဲကျွန်တော်တို့လုပ်ခဲ့တာရှိပါတယ်အဲ့လိုလုပ်ခဲ့တဲ့အနေအထားကနေပြီးတော့အဲဒီမတ်လမှာရှိတဲ့ခဏကောင်းနေပြောသွားတဲ့လူခွေးကောင်စီရဲ့အစည်းအဝေးမှာတင်သွင်းတဲ့အဲဒီစီရင်ခံစာထဲမှာမစ္စတာကန်တန်နာကိုရိုင်းကိုကနော်ဒီဗမာနိုင်ငံနဲ့ပတ်သက်လို့အဲလူခွေးစုံစမ်းရေးအရာရှိကလှုပ်လိုက်တဲ့အခါကျတော့အဲဒါကအများကြီးဩဇာတက်ရောက်မှုရှိပါတယ်နော်ဒါက UN ကခံထားတဲ့ကျွမ်းကျင်တဲ့ပုံကိုဖြစ်တယ်နော်ဗမာပြည်ရဲ့လူခွင့်ရေးအခြေအနေဗမာပြည်ရဲ့တရားစီရင်အခြေအနေတွေနော်နိုင်ငံတကာတရားဥပဒေတွေဒါတွေကိုတောင်းဆိုအောင်ပြည်တဲ့ကျွမ်းကျင်သူတယောက်ကနေပြီးတော့အဲဒီကနေ့ဒီအချိန်ခါမှာကတော့အဲဒီနိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့အချိန်တန်ပြီဆိုတဲ့ဟာကိုကြံပြုလိုက်တဲ့အခါဩဇာသက်ရောက်မှုကကြီးမားပါတယ်အဲ့တော့ကျွန်တော်တို့အဲ good level ဆက်လက်ပြီးတော့ကျွန်တော်တို့ဒီကုလသမဂ္ဂဆိုင်ရာတန်တမန်နေနဲ့ကျွန်တော်ညှိနှိုင်းမှုတွေလုပ်နေတယ်အဲဗမာနိုင်ငံနဲ့ပတ်သက်လို့ဒီ September လထဲမှာစတင်ကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာအဲဗမာနိုင်ငံနဲ့ပတ်သက်လို့အဲဒီဆုံးဖြတ်ချက်မူကြမ်းတစ်စောင်အဲကျွန်တော်တို့စတင်ပြီးတော့စဉ်းစားနေတဲ့အနေအထားရှိပါတယ်အဲ့တော့တင်သွင်းမဲ့နိုင်ငံကတော့ဒါဒီ European Union ပေါ့နော်ဥရောပသမဂ္ဂကဖြစ်တယ်အဲကျွန်တော်တို့အနေနဲ့ရောဘတ်သမဂ္ဂကိုယ်စားလှယ်အဖွဲ့နဲ့လည်းဒါဆွေးနွေးထားတာရှိတယ်အခုလာမယ့်4ရက်နဲ့ September 4ရက်နဲ့10ရက်ကြားမှာလည်းပဲဒါ Brussels မှာဒါကုလသမဂ္ဂမှာတင်သွင်းမဲ့ဒီမူကြမ်းတွေပေါ့ပမာနိုင်ငံအပါအဝင်ဒါကိုဆွေးနွေးဖို့ရှိတယ်ဆိုတော့ကျွန်တော်တို့အနေနဲ့အဲဒီတစ်ခါချမှတ်မဲ့ဆုံးဖြတ်ချက်မှာဒါဒီစုံစမ်းစစ်ဆေးကော်မရှင်ကို UN ကဖွဲ့စည်းဖို့အထွေထွေတွင်းမှုချုပ်ကိုတောင်းဆိုဖို့ဆိုတဲ့အနေအထားပေါ့နော်အဲဒီလိုမျိုးဟာကိုဒီမူကြမ်းထဲမှာပါအောင်ပေါ့နော်ကျွန်တော်တို့ဒါကိုဆောင်ရွက်နေတယ်အဲကျွန်တော်တို့အနေနဲ့မြင်လာတော့လားလားကျွန်တော်တို့ရှိတယ်အဲဒါပေမဲ့လို့ဒီကျွန်တော်တို့ဒီဆုံးဖြတ်ချက်ချရဲဆိုတာကဒါ EU တခုလေးလည်းချလို့ရတာမဟုတ်ဘူးနော်ဒါ US တခုလေးလည်းချလို့ရတာမဟုတ်ဘူးဒါကုလသမဂ္ဂအဖွဲ့ဝင်192နိုင်ငံကနေပြီးတော့မဲပေးပြီးတော့ချရမှာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အနေနဲ့ဇက်တိုက်ပေါ့နော်ဒီအဖွဲ့ဝင်နိုင်ငံတွေနဲ့ညှိနှိုင်းပြီးတော့ကျွန်တော်တို့ရဲ့ဒီထောက်ခံမှုရရှိမှုအခြေအနေကိုကျွန်တော်တို့ချိန်ရမှာပေါ့နော
်
ဟုတ်ကဲ့လောလောဆယ်ကတော့ကျွန်တော်တို့ဒီခုနကိုအောင်နေပြောသွားတဲ့လမ်းကြောင်းတွေမှာပေါ့နော်ဒါပြီးခဲ့တဲ့နှစ်တွေအတွင်းမှာဆွေးနွေးခဲ့တဲ့ဟလာရွှေလင်္ကာကိစ္စတွေဂါဇာဒေသနဲ့ပတ်သက်လို့စုံစမ်းစစ်ဆေးကော်မရှင်ထုတ်တဲ့ကိစ္စတွေနောက်ဒီကုလသမဂ္ဂအတွင်းမှာရှိတဲ့ဒီဟိုဂျာနေနိုင်ငံအုပ်စုတွေ89နိုင်ငံအုပ်စုတွေအနောက်အုပ်စုတွေအာဖရိကလက်တင်အမေရိကဒီအုပ်စုတွေရဲ့ဒီလူခွင့်ရေးနဲ့ပတ်သက်လို့ယက်တီချက်တွေစုံစမ်းစစ်ဆေးကော်မရှင်ကိစ္စတွေကိုဆွေးနွေးတဲ့အခါမှာယက်တီချက်တွေမဲပေးတဲ့ဒီအသွင်သဏ္ဍာန်တွေဒါတွေကိုကျွန်တော်တို့စတဒီလုပ်ပြီးတော့လေ့လာပြီးတော့ကျွန်တော်တို့ချိန်နေပါတယ်ချိန်တဲ့အခါမှာကျွန်တော်တို့ဒီအထွေထွေညီလာခံလမ်းကြောင်းကဖြစ်နိုင်ခြင်းအရှိဆုံးဆိုတာကိုကျွန်တော်တို့တွေ့ရတယ်တွေ့ပြီးတော့192နိုင်ငံရှိတယ်ဒီ192နိုင်ငံကနေပြီးတော့ဒါမဲအများစုရလို့ရှိရင်ကျွန်တော်တို့ဒါကိုချမှတ်နိုင်တယ်အဲ့တော့ကျွန်တော်တို့အနေနဲ့ဒီဇက်တိုက်ပေါ့နော်ဒါအဖွဲ့ဝင်နိုင်ငံတွေဘက်ကနေပြီးတော့ထောက်ခံမှုရအောင်ဆက်ပြီးကြိုးပမ်းသွားမှာဖြစ်တယ်ကျွန်တော်ပြောချင်တာကတော့ဒီကနေ့ဒီစုံစမ်းစစ်ဆေးကော်မရှင်ဖွဲ့စည်းလမ်းကြောင်းဟာဒါလုံးတင်လုံးထိုက်လို့ကျွန်တော်တို့စတင်တဲ့နိုင်ငံတကာဒီဥပဒေပေါ်မှာအခြေခံတဲ့လှုပ်ရှားမှုဖြစ်တယ်ဒီလှုပ်ရှားမှုကိုကျွန်တော်တို့လုပ်ငန်းစဉ်တရက်အနေနဲ့ကျွန်တော်တို့ကြီးဖို့လိုတယ် နော်အဲဗမာနိုင်ငံမှာအပြောင်းလဲဖြစ်တယ်လူခွင့်ရေးရှင်တွေကောင်းမွန်လာဘူးဆိုတဲ့ကိစ္စဟာနိုင်ငံတကာကနေပြီးတော့တွန်းအားပေးတာတို့ဘုနာပြောလို့စုံစမ်းစစ်ဆေးဖြစ်တာတို့အဲအဲ့ဒါတစ်ခုတည်းနဲ့တော့မျောလင်းလို့မရဘူးနော်ကိုယ့်ရဲ့အခွင့်အရေးကိုကိုယ်ကာဝယ်ဖို့လည်းဒီကိုယ့်ရဲ့ပြည်သူလူထုကိုကိုယ်ကအင်အားဖြည့်ဖို့လိုတယ်ပညာပေးဖို့လိုတယ်ရုန်းကန်ဖို့လိုတယ်စူးစမ်းဖို့လိုတယ်သို့တော်လည်းပဲနိုင်ငံတကာတရားဥပဒေလမ်းကြောင်းတွေကနေပြီးတော့ဒီရနိုင်တဲ့အဲဒီလမ်းကြောင်းတွေကနေပြီးတော့ကျွန်တော်တို့အဲဒီပြည်သူရင်းကပြည်သူလူထုရဲ့အခွင့်အရေးတွေကိုကျွန်တော်တို့ကာကွယ်ဆောင်ရှောက်ဖို့လေကျွန်တော်တို့လုပ်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါခင်ဗျအဲ့တော့ဟိုကိုဝင်းမင်းအနေနဲ့ရောခင်ဗျဒါကိုကျွန်တော်တို့အပြင်းနေပြီးတော့ကျွန်တော်လေ့လာသုံးသပ်ကြည့်တဲ့အခါကျတော့ဒီအခြေအနေအရာရပုံမှာဘယ်လိုသုံးသပ်မိပါလဲ
အဓိကတော့အခုလိုအမေရိကန်ကကုလသမဂ္ဂကနေပြီးတော့ဗောနော်လောက်ဖို့စူးစမ်းနေတဲ့ကိစ္စကိုထောက်ခံလိုက်တာကဘာပဲပြောပြောဒီစစ်တပ်ဟိုမြန်မာစစ်တပ်အတွက်ဗောနော်သူကအဲတန်တမာကြီးရဆုံးရှုံးမှုတစ်ခုဖြစ်သွားခဲ့ပါတယ်အဲအတိုက်ခံတွေအတွက်ကတော့ဒါဒီတန်တမာကြီးရအောင်မြင်မှုတစ်ခုလို့ပြောရမှာပေါ့လေအဲဒီခါကျတော့ဟလာကိုချုပ်မူကြီးတန်းချင်အောင်အခုကသူကစစ်တပ်ကနေပြီးတော့ဟလာအနားယူပြီးသူနဲ့မပတ်သက်တယ်လို့ကြိုးစားမဲ့သဘောမျိုးတွေကျွန်တော်တို့တွေ့နေရတယ်လေနောက်တစ်ခါကျတော့ဒီဟလာလက်ရှိမှာလည်းဒီစစ်တပ်တွေအကြီးကြီးအပြောင်းလဲတွေလုပ်ပြီးတော့ဒီတရင်ကိုစွန့်နိုင်ဖို့ပေါ့နော်ကြိုးစားနေပုံရပါတယ်အဲ့တော့ဘာပဲဖြစ်ဖြစ်ကျွန်တော်ခုနကဟိုပြောခဲ့တယ်လို့ပေါ့လေဒီအခုလို့ဟလာအမေရိကန်လိုနိုင်ငံကြီးမျိုးတစ်ခုကထောက်ခံလိုက်တဲ့အတွက်အဲရှေ့မှာတော့ကျွန်တော်ထင်တယ်တစုံတရာဟိုအကျိုးဆက်တွေရှိလာမယ်တဘောရှိပါတယ်အဲကာလတစ်ခုတော့ဖြတ်သန်းမှာပေါ့လေအခုလိုစစ်ဆေးလုပ်တယ်ဆိုတဲ့ကိစ္စတွေအားလုံးကတော့ဒါပေမဲ့ဒီရေးရှည်လုပ်ငန်းစဉ်ကာလအတွင်းမှာသက်ရောက်မှုတွေကအများကြီးရှိနေပါတယ်အဲထို့သဖြင့်မြန်မာစစ်ဘုတ်ချုပ်တွေအနေနဲ့လည်းဒီလူခွေချုပ်ဖောက်မှုတွေပေါ့နော်ဟလာအရင်လိုဟိုထင်ရဆိုင်မလုပ်ဘဲနဲ့နည်းနည်းလေးစပြီးချိန်နေလုပ်လာမယ်နေထားတွေရှိလာမှာဖြစ်ပါတယ်အလားတူပဲနိုင်ငံတကာမှာလည်းခုနကဟလာဒီကုလသမဂ္ဂအပေါင်းပေါ့လေနော်ဒီမြန်မာစစ်အုပ်ကာကွယ်တဲ့နိုင်ငံတွေနဲ့ဒီကိစ္စကမြန်မာရဲ့တည်ထောင်ရေးဖြစ်တယ်လို့ပြောဖို့ကိုပို့ပြီးတော့ဟိုခက်လာမဲ့သဘောမျိုးပေါ့လေအဲ့လိုဆက်ရောက်မှုတွေကျွန်တော်တို့ရှိလာမှာဖြစ်ပါတယ်အမေရိကန်စစ်အုပ်အနေနဲ့ကလည်းဒီနောက်ထပ်အရေးယူမှုတွေပေါ့နော်လှုပ်လာဖို့အတွက်ဒီဟာအပြင်ပေါ့စူးစမ်းလာမှာပါသူတို့ကတော့ဒါသူနဲ့တည်နေတဲ့ဒီနိုင်ငံတကာမှာရှိတဲ့နိုင်ငံတွေတော်တော်များများကိုဟလာသူထောက်ခံတယ်လို့လိုက်ထောက်ခံလာဖို့ပေါ့လေဟိုအရင်တော့လည်းဥပမာရှိခဲ့ပါတယ်အမေရိကန်စစ်အုပ်အနေပြီးတော့ဒီလုံခြုံရေးကောင်စီတင်မှုကိစ္စကိုအလားစားပြီးတော့ဟိုချိုးဘက်နဲ့ကာလာမှာတခြားနိုင်ငံတွေပါအောင်သူဆက်ခေါ်ခဲ့တာရှိရလေအဲအဲ့လိုမျိုးသူစီရင်မှုတွေဆက်လုပ်လာမှာဖြစ်တဲ့အတွက်အဲကာလာတစ်ခုတော့ဖြတ်သန်းရမယ်ဒါပေမဲ့အကျိုးသက်ရောက်မှုတော့ရှိလာမယ်တဘောရှိပါတယ
်ဟုတ်ကဲ့ကဲအဲ့လိုဆိုရင်ခုနကကဟိုပြောခဲ့တဲ့ထဲထဲမှာပေါ့လေနီလန်၃တွယ်နဲ့ကျွန်တော်တို့တင်ပြမယ်နောက်ပြီးတော့ဖြစ်နိုင်ခြေလည်းပဲအလားအလာရှိတယ်ဆိုရင်ဒီတကယ်တမ်းဒီစုံစမ်းရေးကော်မရှင်ကနေပြီးတော့လုပ်ငန်းတွေပြီးမြောက်သွားတဲ့အခါမှာဘလို့အပြေရလတ်မျိုးပေါ်ထွက်လာမယ်ဆိုတာလည်းပဲကျွန်တော်တို့သောတာရှင်အနေနဲ့သိကျင်ကြမှာပဲခင်ဗျအဲ့ဒါကရောဘယ်လိုများနေပါလဲပြောပြပါဦးကိုအောင်တင်ပြောမလား
ဒီလိုပြဟိုလူခွေကောင်စီကအဲ့လိုပဲဒီနိုင်ငံတက်ဆိုင်ရနိုင်ငံတွေရဲ့လူခွေချိုးဖောက်မှုနဲ့ပတ်သက်ပြီးတော့အဲလိုအပ်တယ်လို့ပေါ့နော်စုံစမ်းချက်တွေကော်မရှင်ကြီးဖွဲ့စည်းပြီးတော့ဆီလွှတ်တာရှိပါတယ်ပုံမှန်ဒီနိုဘယ်ညဉ့်ညဉ့်ရေးဆုရှင်ဂျူဒီဝီလျံကောင်းဆောင်ပြီးတော့အာသွားခဲ့တဲ့မစ်ရှင်တစ်ခုရှိတယ်နောက်တစ်ခါတောင်အာဖရိကဘုန်းတော်ကြီးဒက်စမွန်တူတူကောင်းဆောင်ပြီးသွားခဲ့တဲ့မစ်ရှင်တစ်ခုရှိတယ်ပေါ့နော်။အဲကျွန်တော်သူတို့သွားတဲ့နေရာရောကျွန်တော်မေ့သွားပြီဗျာ။ဟိုတော့ဆက်ပြောမကောင်းတဲ့ထွက်မလာဘူး။အဲနောက်တစ်ခုကတော့ဒီအခုလက်တလောပေါ့နော်သိမကြသေးဘူး။တောင်အာဖရိကကဒီတရားသူကြီးအာရစ်ချတ်ဂိုးစတုန်းကောင်းဆောင်ကြီးကဒီသွားတဲ့မစ်ရှင်ပေါ့။အဲ့ဒါကတော့ဒီအရှေ့လက်ပိုင်းပေါ့နော်။အစ္စရေးနဲ့ပါလက်စတိုင်းပြည်ပခါကိုသွားပြီးဆောင်ရမ်းစစ်ဆေးတာ။ဒါတလောမှာသူ့ရဲ့အဲသူ့ရဲ့မစ်ရှင်ကနေပြီးဆုံးသွားတဲ့အခါကျတော့သူကနေပြီးတော့လုတ်ဟေးကောင်ဆယ်ကိုအစီရင်ခံစာတင်ပါတယ်။အဲဒီအစီရင်ခံစာရအဲဒီဒေတာမှာအာလုတ်ခွင့်ချပမှုတွေကအင်မတန်ကြီးမားပြီးတော့ဒီနိုင်ငံတကာတရားစင်ရေးစနစ်နဲ့ဆုံးဖြတ်ပြရမယ့်အခြေအနေမျိုးရောက်တဲ့အတွက်ကြောင့်မလို့အဲဒီလိုမျိုးဒီပြဿနာတွေကိုဒီအာနိုင်ငံတကာရာဇဝတ်ခွင့်ကစစ်ဆေးဖြေရှင်းနိုင်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချပါဆိုပြီးတော့ဟိုတောင်းဆိုခဲ့တာရှိတယ်။အဲဒီဆိုတောင်းဆိုခဲ့တဲ့အတွက်ကြောင့်မို့လဲဟိုကုလသမဂ္ဂမှာတော်တော်ကြီးကိုအဲအကြက်တဲပေါ့နော်ဟိုအကြီးမားတဲ့ဟိုတုံလို့ချောက်ချမှုကြီးဖြစ်သွားခဲ့တာရှိတယ်။ဟိုဆိုတာကဒါပေမဲ့အဲဒီလိုမျိုးသူတောင်းဆိုလို့အခုကြီးဖြစ်မလာပါဘူး။ဒါကျွန်တော်ပြောချင်တာကဒီကြီးမားတဲ့ဟိုအရှိန်အဟုန်တစ်ခုကဖြစ်လာတယ်။ဆိုကျွန်တော်ဒီအခုလိုတောင်းဆိုနေလုံလှုပ်ရှားမှုရဲ့အဓိကရွယ်ချက်ကဟိုမြန်မာစစ်ကောင်းဆောင်တွေကိုတည်တည်ချာချာဟိုဖိအားပေးခြင်းလို့ပဲ။အခုနာအဖကောင်းတော်နေအခုဆိုလို့ရှိရင်သူတို့ဖွဲ့စည်းပုံအခြေအဝတွေမှာသူတို့လုပ်ခဲ့ရာစုမှုတွေနဲ့ပတ်သက်ပြီးတော့သူတို့ကသူတို့လုံငင်းချက်လာမယ်ပေးထားခဲ့ပြီဒါတစ်ချက်ဆရာရဲမကောက်ရှေ့ဆက်လုပ်မဲ့ရာစုမှုများအတွက်ကိုလည်းသူတို့ကသူတို့ရဲ့စစ်ဖို့စစ်သားတွေကိုအကာအကွယ်ပေးထားသေးတယ်ဒီဖွဲ့စည်းပုံအခြေအဝတွေမှာဒီစစ်ဖို့စစ်သားတွေနဲ့ပတ်သက်တဲ့အမှုကိန်းမှန်တယ်များကိုကာကွယ်ရေးချုပ်ကခန့်အပ်တဲ့စစ်ဖက်ဆိုင်ရဲ့တရားဥပဒေများလာတာလည်းစီမံခန့်ခွဲခွင့်ရှိတယ်အရက်ဖက်တရားဥပဒေများကစီမံခန့်ခွဲခွင့်မရှိဘူး So lo se gaung daw ni ga tu lo lut khe ya so mu ri twet tu lo ko tu lo lo nyin che daw ngwe pe tha ga de pyin naw set lo mae ju lo mae ya so mya twet le tu lo ga tu lo ye sit po sit da ri aka kwe pe ya le so ri a nei tha ma chan lo ga di gaung daw di se gaung daw ni ni ne tu phwe si lo ga belo bae aka kwe pe tha nang ga ga tya sin yin sin ni yaw ma tu lo ga di lu da myu ne sit ko set tin ne ya so mya twet ta wen si ni dong mae so daw chan lo ga ho ti ya thauk po pya chin ne da patama a che dutiya set ga naw twet la mae အလေတန်းအလတ်တန်းစစ်ကောင်းဆောင်တွေကိုလည်းရှေ့ကစစ်ကောင်းဆောင်တွေကျူးလွန်တယ်လို့မြေကြားသူတွေနဲ့မကျူးလွန်မဲနဲ့သတိထားကြဖို့ရှေ့ကစစ်ကောင်းဆောင်တွေရန်ကားတယ်လို့မရန်ကားဖို့သတိထားကြဖို့သတိပေးချင်တာလည်းပါတယ်ဆိုတော့ဒါရအဓိကအချက်ပဲနောက်အဓိကကိုရေးကြည့်တာတော့မြေသားပြည်နယ်တင်မြေကြီးပါပဲမြန်မာနိုင်ငံတည်းမှာမြေသားပြည်နယ်တင်မြေကြီးဖြစ်ဖို့ဆိုလို့ရှိရင် စစ်ကောင်းဆောင်အနေနဲ့ဒီတော်စောင့်စီစစ်ကောင်းဆောင်နဲ့ဒီမိုကရေစီအင်အားစုတွေတိုင်းသာကောင်းဆောင်တွေကြားမှာစစ်မှန်တဲ့ဆွေးနွေးပွဲရှိမှသာလျှင်မြေသားပြည်နယ်တင်မြေကြီးဖြစ်မယ်အဲ့လိုမြေသားပြည်နယ်တင်မြေကြီးဖြစ်ပြီဆိုကြလို့ရှိရင်အခုလိုမျိုးနိုင်ငံတကာရဲ့ဖိအားပေးမှုတွေနဲ့အခုလိုစစ်ကောင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်တရားဥပဒေတင်ဖို့ကြိုးစားတဲ့ကိစ္စရာအလုံးလို့ရက်တံလော တယ်ဒီလုပ်ငန်းဆိုကျွန်တော်တို့ကဆက်လိုက်မှတ်တယ်လဲကျွန်တော်အကောင့်တွေပုံနေကြပါတယ
်ဟုတ်ပါတယ်ကွန်နေတော်လို့ပဲဟိုအမေရိကန်ဒီဘက်ကနိုင်ငံသားရေးဝန်ကြီးဌာနအရာရှိတွေလည်းပြောကြတာပဲလေဒီလောလောလတ်လတ်မှာအခုလို့ဒီကော်မရှင်ဖွဲ့ပြီးတော့စုံစမ်းစစ်ဆေးလုပ်မယ်ဆိုလို့ရှိရင်ဒီစစ်တပ်တိုင်းမှာရှိနေတဲ့အရာရှိဒီအလဲအလတ်အငယ်သားအရာရှိတွေအနေနဲ့ကတော့တော်တော်လေးထိန်းသိမ်းဖြစ်လာနိုင်မလို့ယူဆတယ်ဆိုတော့တို့လည်းပြောထားတာကြမ်းတဲ့နေရာမှာတွေ့လိုက်ပါတယ
်ဟုတ်ကဲ့ဦးခင်မောင်ကြီးလေကျွန်တော်ဟိုတစ်ခုပြောချင်တယ်လေကျွန်တော်တို့အခုလို့လှုပ်လာတဲ့အပိုင်းဟာတစ်ဖက်မှာတော့ဒီဗမာနိုင်ငံမှာရှိတဲ့ဗမာနိုင်ငံတရားဥပဒေတွေမှာဟိုမှာစစ်တပ်မှာလည်းစစ်တီတော်အချင်းဝေးရှိတယ်ဗျာနော်အဲဒီစစ်တပ်မှာတော့စစ်ဖက်ဆိုင်ရာဥပဒေတွေရှိတယ်ဒီဥပဒေတွေမှာလည်းအခုလိုမျိုးမရင်းချင်တာတို့နော်ဟိုတရားဥပဒေမဲ့လူသတ်ချင်တိုင်းသတ်တာတို့လူများပစ္စည်းလူတာတို့လူများပတ်စံလူတာတို့ရွာမီးရှို့တာတို့အရသားတွေကိုစစ်နဲ့မပတ်သက်တဲ့အရသားတွေကိုနှိမ့်ဆက်တာတို့ဒါတားဆီးထားတာတွေရှိတယ်ဒါပေမဲ့လို့ဒီဥပဒေတွေကိုကျွန်တော်တို့အကောင့်ထဲမပေါ်တဲ့အပြင်ကိုဒီသက်ဆိုင်ရာလူကြီးတွေကနေပြီးတော့အဲ့ဒီလိုမျိုးညှဉ်းပန်းနှိမ့်ဆက်မှုတွေမြေလှမ်းစနစ်ပေါ်ဗျာဖြတ်လေးပြတ်ကိစ္စတွေကိုဒါ policy တစ်ခုအနေနဲ့လုပ်နေတာအဲဒီ policy တစ်ခုအနေနဲ့ဒီလိုလုပ်တဲ့အခါကျတော့အပြစ်မဲ့တဲ့အရသားတွေမှာနစ်နာတယ်လို့ရေးရှည်ကြာလာတဲ့အခါမှာဒါအမျိုးသားပြန်လဲတင့်မြတ်ရေးအတွက်အန္တရာယ်တော်တော်ကြီးလာတယ်နော်ကျွန်တော်တို့ဒီဒါတက်မတော်သားတော်တော်များများကဒါဗမာလူမျိုးတွေဖြစ်တဲ့အတွက်ကြောင့်မလို့ဗမာလူမျိုးတွေကဒီလိုပဲလူဆိုးတွေလားနော်ဟလာလူမျိုးရေးအမြင်တွေဒါတွေကျွန်တော်အရန်ဆိုးရင်တယ်ဒါတွေမဖြစ်စေချင်ဘူးမဖြစ်စေချင်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒါတွေလုပ်ရတာအခုလည်းပဲကျွန်တော်တို့ဟလာဒီတိုင်းရင်းသားဒီအဖြစ်ခံရစေးတိုင်းရင်းသားအဖွဲ့တွေကိုစက်တင်ဘာ၁ရက်နေ့မှာဒါနောက်ဆုံးရာဇသံပေးပြီးတော့အတင်းအဓမ္မဒီနေကြားဆောင်တက်ပြီးပြောင်းခိုင်းနေတယ်တိုင်းရင်းသားတွေတောင်းဆိုနေတဲ့ဒီတိုင်းရင်းသားအခွင့်အရေးကိစ္စတွေကိုကြတော့အာကျွန်တော်တို့ဖွဲ့စည်းပုံနဲ့မှလက်လူရှုထားတယ်ဆိုတော့အဲ့လိုစီးရေးစင်ွေတွေကပြန်တန်းလာတဲ့အခါမှာစစ်တွေပြန်ဖြစ်ကြပြီဆိုလို့ရှိရင်လက်လူစပယ်မဖြစ်အောင်ကျွန်တော်တို့ကဒီလှုပ်ရှားမှုကိုကျွန်တော်တို့စတင်တာဒီရည်ရွယ်ချက်ကအဲ့ဒါလည်းပါပါတယ်တကယ်တမ်းပြောရလို့ရှိရင်မြန်မာနိုင်ငံဟာဂျနီဗာကွန်ဗင်းရှင်းပေါ့နော်ဂျနီဗာစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံမှာဂျနီဗာစာချုပ်အပိုက်၃မှာပြည်သူ့စစ်ပြိပက္ခတွေမှာစစ်နဲ့မဆိုင်တဲ့အရသားတွေကိုခုလိုမျိုးဖိနှိပ်ညှဉ်းပန်းမရင်းချင်နေမလုပ်ရဘူးအရသားတွေကိုပြစ်မှတ်ထားပြီးမဖိနှိပ်ရဘူးဆိုတာတွေကပြဋ္ဌာန်းထားတယ်ဒီလိုဒီ ICRC ကလည်းပဲနိုင်ငံတကာချက်ချင်ကြီးအဖွဲ့ကလည်းပဲတော့ဒီဗမာတက်မတော်အတွင်းမှာတင်တန်းတွေတချို့လုတ်ပေးခဲ့တာလည်းကျွန်တော်တို့ကြားတယ်ဆိုတော့ဒါတွေကိုကျွန်တော်တို့အာရုံစိုက်စီခြင်းတယ်เนาะကျွန်တော်တို့ဗမာနိုင်ငံဟာဥပဒေကိုထိမ့်သိမ့်တဲ့နိုင်ငံเนาะဗမာစစ်တပ်ကဥပဒေကိုလိုက်နာတဲ့စစ်တပ်မျိုးဖြစ်စေခြင်းတယ်အဲမလိုက်နာဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီကျွန်တော်တို့ဗမာနိုင်ငံတရားစီရင်မှန်တိုင်ကနေလုတ်လို့မရလို့ရှိရင်ခုလိုမျိုးနိုင်ငံတကာတရားဥပဒေလမ်းကြောင်းကနေကတော့ကျွန်တော်တို့တားဖို့စီဖို့တော့ကြိုးစားကြရမှာပဲလို့မြင်ပါတယ
်ဟုတ်ပါတယ်ဟုတ်ကဲ့ခုနကဟိုကွန်ဒီယောကုတောင်းထောင်းပြောတော့တဲ့အထက်မှာပေါ့လေဒါကြည့်တွေ့ရနေပြီးတော့ဖွဲ့စည်းပုံရဘယ်လိုပဲကာကာလာဟလာဒီနိုင်ငံတကာဥပဒေအောက်မှာဖြစ်ရှိနေသေးတယ်ဆိုတော့ကျွန်တော်ထင်တယ်အဲ့ဒီအချက်ကအရေးကြီးတာဖြစ်ပါတယ်အခုလောလောဆယ်ကိုပဲနော်ဒီမြန်မာတန်တမန်နေနေနဲ့ဒီကုလသမဂ္ဂမှာပေါ့နော်သူတို့ဟိုတော်တော်လေးကိုဟိုလိုပေါ့ခက်ခက်ခက်ခက်ချင်းဆိုင်ရမဲ့တဘောဖြစ်သွားပါပြီခုကာလာလေအခုဒီဟလာအချင်းခန်းစားအပေါ်မှာဟိုအမေရိကန်ဆွေးရကလည်းထောက်ခံလိုက်တဲ့အတွက်ပေါ့အရင်တော့ဆိုလို့ရှိရင်တော့မြန်မာဆွေးရကလည်းလွယ်လွယ်နဲ့သူကညင်းလို့ရတယ်လေဒါကဟလာသူ့ကိုဆန့်ကျင်နေတဲ့သူတွေကနေပြီးတော့လာမတရားလုပ်ကြံပြီးတော့ဆွဆွဲတာအခြေအမြင်မရှိဘူးအဲအဲ့လိုမျိုးသူပုံမှန်ကာကွယ်လေးရှိတယ်။ဒါပေမဲ့ဒီတစ်ခေါက်မှာတော့အဲ့လိုပြောဖို့ခက်သွားပြီလို့ပြောရမှာပေါ့။ဘာကြောင့်လဲဆိုတော့ခုနကကုလသမဂ္ဂမှာရှိတဲ့ဒီအရာရှိကြီးတွေကိုလည်းပြောလာပြီးတော့ လာအမေရိကန်လိုလာကဘာမှာတကယ်ကိုဩဇာရှိတဲ့နိုင်ငံကြီးတစ်ခုအောင်ထောက်ခံလိုက်ပြီဆိုတဲ့အတွက်ကာကွယ်ဖို့တော်တော်လေးဆက်လာမယ်တဘောတော့ရှိပါတယ်အဲ့ခါကျတော့မြန်မာသူအနေနဲ့ကစန္ဒမန်ကြီးအရာကုလသမဂ္ဂမှာတော်တော်လေးကိုခက်ခက်ခဲခဲပေါ့နော်လာဒီနိုင်ငံတော်ဥပဒေအောက်မှာရင်ဆိုင်မဲ့တဘောမျိုးစဖြစ်လာပြီဒီလိုကျွန်တော်တို့ပြောလို့ရပါတယ်နောက်တစ်ခုကဒီအမျိုးသားပြန်လည်တင်းပြည့်ရေးနဲ့ပတ်သက်လို့ဟိုကိုတောင်းထွန်းပြောတဲ့ချက်ကစိုးရိမ်မှုကောင်းပါတယ်ဘာကြောင့်လဲဆိုတော့ဟိုလက်ရှိမှာတော့ဗိုလ်ချုပ်ဝန်ကြီးချုပ်ကတော့မြို့သားပြင်လဲတင်မဲ့ရေးတူမကြီးရွယ်ထားဘူးပေါ့လေအဲဒါပေမဲ့မြို့သားပြင်လဲတင်မဲ့ရေးလှုပ်လာဖို့အတွက်ကြိုးစားမဲ့ခေါင်းဆောင်တွေရှိလာလို့ရှိရင်အခုလိုကိစ္စတွေကတစုံတရာပေါ့နော်ဟိုဖြည့်ရှင်းရခက်တဲ့ကိစ္စမျိုးတွေဖြစ်ကောင်းဖြစ်လာနိုင်ပါတယ်အဲတစ်ချိန်တည်းမှာပဲကိုအောင်နေပြောခဲ့တယ်လို့ပဲဒီအခုလိုရေးယူဖို့ကြိုးစားတော့လဲပဲနော်မြို့သားပြင်လဲတင်မဲ့ရေးတွေလှုပ်ရှင်တဲ့ခေါင်းဆောင်တွေပေါ်လာပြီဆိုလို့ရှိရင်တော့အခုလိုရေးယူဖို့လုပ်တဲ့ကိစ္စတွေကကြိုးစားမှုတွေကဟိုအချော့ပြည့်ရနေတယ်ပေါ့နော်ဟိုမြို့သားပြင်လဲတင်မဲ့ရေးကိုဦးစားပေးရနေတယ်လာတရားမျှတမှုကိုတို့နောက်ဆုတ်ပေးပြီးတော့လာခုလိုကြိုးစားမှုတွေရပ်တန့်ပေးမယ်ဆိုတော့ဒီချက်ကလည်းကျွန်တော်ထင်တယ်လာနောက်ထပ်လာမယ့်မြန်မာခေါင်းဆောင်တွေအတွက်ပေါ့နော်ဟလာဟိုအလေးနဲ့ထည့်ပြီးတော့စဉ်းစားတင်တဲ့အချက်လည်းဖြစ်ပါတယ
်ဒီဘူဂျိုကြီးတွေအငင်းစားယူသွားတယ်ဆိုတဲ့ကိစ္စကရောအခုဒီလိုစုံစမ်းစစ်ဆေးဖွဲ့စည်းမယ်ဆိုတဲ့ကိစ္စမှာဘယ်လိုများလာပြီးတော့ပတ်သက်ဆက်နွယ်မှုရှိမလဲဒါကတော့အစတုန်းကလည်းပဲကျွန်တော်တို့အများတော့မျှော်လင့်ထားပြီးသားပါဘူဂျိုတွေယာရုကထွက်ပြီးတော့နိုင်ငံရေးထဲဝင်လာမယ်တိုက်ပုံကိုပြီးတော့ဆက်ပြီးတော့လွတ်တော်တွေမှာပါကြမယ်ဆိုတော့သိတာပြီးသားပေါ့လေဒါမဲ့လို့သူတို့အဲ့ဒီလိုဒီအရွက်ဝဲတဲကိုပြောင်းသွားတဲ့အခါမှာခုနပြောတဲ့စုံစမ်းစစ်ဆေးမှုတွေကဘယ်လိုအကျိုးသက်ရောက်မှုရှိမယ်ဆိုတော့မှန်းဆလို့ရတယ်ခင်ဗျာ
အာစိမ့်တည်တာကတော့ဟိုအခုလိုရပ်သားပြောင်းသွားတော့လည်းပဲပေါ့နော်အရင်တူကာဝင်ရှိစင်မှာဖြစ်ခဲ့တဲ့ဟာတွေကဆက်ပြီးတော့ဟိုတရားဝင်ရှိနေဦးမှာဖြစ်ပါတယ်သူတို့ဖြင့်ဒီလူခွင့်ရရဟလာနော်ချိုးဖောက်မှုတွေဆွဆွဲတဲ့ကာလတွေမှာကြီးကြီးမားဖြစ်ခဲ့တာရှိမယ်ဆိုလို့ရှိရင်ဥမာအဲ့ဒါရှမ်းပြည်နယ်မှာအဲ့ဒါရဲစတဲ့ရွာတွေဟလာထောင်နဲ့ချီပြီးတော့ဖြတ်ခဲ့တာမတိန်ချင်းခဲ့တာအဲ့ဒီကာလကဟလာ2000တက္ကိ2000ပတ်ဝန်းကျင်ပေါ့နော်နောက်တစ်ခါတန်ဃာတော်တွေကိုဟလာရဲစတဲ့လုပ်ခဲ့တာအဲ့ဒါလည်းဒီတက္ကိ2000ခေါ်ပေါ့အဲ့ဒီကာလတွေနဲ့ပတ်သက်ခဲ့တဲ့ကောင်းဆောင်တွေဟလာဟိုဘလိုပဲအားကြီးပေါ့သူတို့ပေါ်ပြန်ပြီးတော့တရားမှုရှိနေဦးမယ်လို့တော့ကျွန်တော်ထင်ပါတယ်ဒါပေမဲ့ဟိုလက်ရှိထိရောက်သွားမှာကတော့လက်ရှိမြန်မာစွာကဒီရုပ်ောက်ပွဲလုပ်ပြီးတော့ဟလာဟိုစစ်ဆိုးရနေရတားပုံစံပြောင်းပြီးတော့နိုင်ငံတကာနဲ့ဆက်ဆံရေးသူကပြန်ကောင်းအောင်သူကစူးစမ်းဖို့လုပ်နေတာဟိုအဲ့တော့အခုလိုစီရင်ခံတာထွက်လာတဲ့အတွက်ဟလာအမေရိကလည်းထောက်ခံလိုက်တဲ့အတွက်အဲ့ဒီလုပ်ငန်းကတစုံတရာသူတို့ဟလာအခက်အခဲဖြစ်သွားမဲ့တဘောရှိတယ်နိုင်ငံတကာနဲ့ဆက်ဆံရေးပြန်ကောင်းလာဖို့စူးစမ်းတဲ့နေရာမှာကျွန်တော်ထင်တယ်အောင်မြင်မှုအလားလားနေသွားမယ်တဘောရှိတာပေါ့နော
်ဟုတ်ဟုတ်ကဲ့ဟုတ်ကဲ့အဲကျေးဇူးတင်ပါခင်ဗျအဲ့တော့ကောင်းနေကျွန်တော်ဆက်ပြီးတော့မေးပြလိမ့်ခင်ဗျာခုနကပြောသလိုစဉ်းစားမပြကျွန်တော်တို့ဒီကော်မရှင်ဖွဲ့စည်းစုံစမ်းရေးကိစ္စကိုအကောင့်ထဲပေါ်လာအောင်အောင်မြင်အောင်လို့ကြိုးပမ်းအောင်မယ်ဆိုရင်နောက်ထပ်ဘလောက်ကြာကြာနော်ရလပေါ်အောင်စောင့်ရမလဲအဲ့အဲ့ဟာကောကျွန်တော်တို့
အခုအမေရိကန်ဆိုကဒီကော်မရှင်ဖွဲ့စည်းကိုထောက်ခံဖို့သဘောတူလိုက်ပြီးပြီဆိုတာနဲ့ဟိုကျွန်တော်တို့ဆွေးနွေးမှုတွေလုပ်ပါတယ်ကျွန်တော်တို့ကချပြတယ်အခုလာမဲ့ဒီကုလသမဂ္ဂထရီနီလာကန်နဲ့မျိုးခွင့်ကောင်ဆိုပါဗျစက်တင်ဘာမှာလုပ်မယ့်ဟာကြီးအဲ့ဒါကအရေးကြီးပါတယ်အဲ့တော့အဲ့ရေးကြီးတဲ့အချိန်မှာခုနကကိုသောင်းတို့ပြောသလိုပဲကုလသမဂ္ဂထရီနီလာကန်ဆုံးဖြတ်ချက်မူမြန်မာနိုင်ငံဆရာဆုံးဖြတ်ချက်မူချမ်းကိုဟိုရေးဆွဲမှာကပြောပါသမဂ္ဂနိုင်ငံတွေရေးယူပါဗျအခုဆိုရှင်စနေပါပြီသူ process ကဒီ Brussels မှာစပြီးရေးဆွဲနေပြီဆိုတော့အဲ့လိုရေးဆွဲပထမအဆင့်အဲ့လိုမူချမ်းရေးဆွဲခဲမှာဒီခုနကပြောတဲ့ဒီအထွေထွေပြည်မှုအကျုပ်ကိုအဲစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ကိုတောင်းဆိုတဲ့အချက်ပါဖို့လိုတယ်ဒါပထမဆုံးမှာဒီမူကြမ်းရေးဆွဲတဲ့အချိန်မှာဆိုတော့အခုကမူကြမ်းရေးဆွဲနေတဲ့အချိန်ရောဘတ်တမကနိုင်ငံကမူကြမ်းရေးဆွဲနေပြီးတော့ဒီ6စက်တင်ဘာပထမပတ်ဒုတိယပတ်လောက်မှာဟိုသူရမဟာမိတ်နိုင်ငံတွေပေါ့ဗျအမေရိကန်ဩစတြေးလျစာကနေဒါစတဲ့မဟာမိတ်နိုင်ငံတွေနဲ့ဆက်ပြီးဆွေးနွေးမယ်ပြီးလို့ရှိရင်အော်တိုဘာလဆန်းလောက်မှာအဲ့မူကြမ်းကိုကုလသမဂ္ဂအထွေထွေလာကန်ကိုတင်မယ်ဆိုတော့အဲ့တော့မူကြမ်းရေးဆွဲတဲ့အချိန်မှာကိုပဲကျွန်တော်ကဒီလိုအပ်တဲ့ဒီတောင်းဆိုချက်အဲမူကြမ်းမှာပါဖို့အတွက်အင်မတန်ရေးကြည့်ပါတယ်။အဲဒါကြောင့်ကျွန်တော်တို့အခုကအမေရိကန်ဆွေးနွေးနေဆွေးနွေးနေတယ်။အမေရိကန်ဆွေးလည်းတာဝန်သဘောတူတဲ့အတွက်ကြောင့်မလို့သူတို့ကဒီ match လို့ခေါ်တော့ဗျာ။ဒီအမေရိကန်နိုင်ငံရဲ့ဌာနညွှန်ကြားချက်နဲ့ဒီဥရောပတိုက်မှာတာဝန်ကြားတဲ့အမေရိကန်တန်တမာနဲ့အခုဆိုချင်တက်ဆိုင်ရာဆွေးရနေဆွေးနွေးပြီးတော့ဒီတောင်းဆိုချက်ပါဖို့ဆွေးနွေးညှိနှိုင်းနေတာရှိပါတယ်။အဲမှာတစ်ခုပဲရှိကျွန်တော်တို့ရဲ့ပြဿနာကဒီဘာသာမကနိုင်ငံများကဟိုအမေရိကန်ဆိုလို့ပြတ်သားတဲ့အနေထားမှာမရှိဘူး။သူကကွဲနေရရှိတာ။ဥမာအင်္ဂလန်လိုဟိုချက်လိုဆလိုဘက်လိုနိုင်ငံတွေကြောင့်အင်မတန်ပြတ်သားရယ်ရှင်းတယ်။နာဖာစီယိုစုကိုသူတို့တန်းတန်းများပြားပေးမိ။ဒါမဲ့ယူကော့ပွဲဝင်လာလုံးဝအယုံကြည်မရှိဘူး။သို့တော်လည်းဂျာမနီလိုအီတလီလိုနိုင်ငံရှုပ်ကြတော့နာဖာယူကော့ပွဲဝင်မှာတစုံတရာမျှော်လင့်ချက်ထားပြီးတော့အဲ့အတွက်နာဖာကိုတစုံတရာအချိန်ပေးခြင်းနဲ့စိတ်ဝေးရှိတယ်။အဲ့လိုမျိုးနဲ့ EU ထဲမှာ ဟိုကွဲပြားနေတဲ့အခါကျတော့ဟိုကျွန်တော်ယူဆသလို EU ကကျွန်တော်တောင်းဆိုတဲ့တောင်းဆိုချက်ကိုဒီမူလဒီမဆုံးဖြတ်ချက်မူကျမ်းမှာထည့်ရေးမထည့်ရေးပေါ်မှာကျွန်တော်ကဟိုတော်တော်ကြီးကိုကြိုးစားထုတ်ရမှာပါဆိုတော့ဟိုအမေရိကန်ဆိုတဲ့အနေနဲ့ကဒါကိုအချိန်မနစ်ကြိုးစားဖို့သဘောတူတာလဲဆောင်ရွက်နေတာရှိတယ်ဒါဆိုလည်းဒီချိန်ထဲမှာကျွန်တော်ဘက်ကနော်ဒလန်ကတော့တကယ်လို့များ EU ကပြောလို့ဆိုလို့မရတော့ဘူးပဲဒီဆုံးဖြတ်ချက်ကိုထည့်သွင်းဖို့ညှင်းဆန်မယ်ဆိုလို့ရှိရင်နော်ဒလန်ရှိတာကတော့ဒီလူခွင့်ကောင်ဆိုပါဗျာလူခွင့်ကောင်ဆီကဒီဆက်ပြမအဆက်သုံးရက်နေမှာဂျီနီဗာမှာစမယ်။ဒါမြန်မာနိုင်ငံဆိုင်ရာအကြောင်းကိုဆွေးနွေးမှာဆက်ပြမလကုံလောက်မှာဆွေးနွေးမယ်။ဆိုတော့အဲဒီမှာကျတော့ဟို EU ကလည်း EU တစ်ဖွဲ့လုံးနေမှာပါပဲနဲ့ EU နိုင်ငံတချို့သာပါရှိတယ်။ဆိုတော့အမေရိကန်ဆိုရလားဖွဲ့မှာအဖွဲ့ဝင်ဖြစ်နေပြီ။ဆိုတော့အမေရိကန်ဆိုရကိုလိုက်ကအဲလူခွင့်ကောင်ဆီမှာသုံးဖြတ်ချက်မူကြမ်းချက်ကိုသူကိုယ်တိုင်တင်သွင်းလို့ရတယ်။ EU ရဲ့ထောက်ခံမှုတော့မဟုတ်လည်း EU တစ်ဖွဲ့လုံးရဲ့ပါဝင်ပတ်သက်လို့လူပဲနဲ့တင်သွင်းလို့ရတယ်။အဲ့လူခွေးကောင်စမှာကြလဲစုစုပေါင်း48နိုင်ငံပဲရှိတဲ့ခါကြတော့ဟိုစီးရင်းကလည်းဟိုပို့ပြီးတော့လွယ်နေတယ်ပေါ့ဗျာဟိုတစ်ဖက်မှာ192နိုင်ငံရှိတဲ့အထူးရင်းညီလာခံတက်စားလို့ရှိရင်ပေါ့ဆိုတော့ကျွန်တော်တို့ကအခုမင်းကစွားဟိုတရက်ညှိနှိုင်းနေတာကတိကျခီယူအနေနဲ့ဒီအထူးရင်းညီလာခံသုံးဖက်ချက်မူကြမ်းမှာအဲ့ကော်မရှင်ဖွဲ့စည်းနေပတ်သက်ပြီးထည့်သွင်းတောင်းဆိုဖို့ဒီကစူးစမ်းညှိနှိုင်းဖို့နှိမ့်ချက် EU ကများသူတို့အဖွဲ့ထဲမှာရှိတဲ့မတူညီမှုကြောင့်ဒါကိုညှင်းဆန်ခဲ့မယ်ဆိုလို့ရှိရင်အဲအမေရိကန်ဆွတ်ကိုနိုင်ကန်နေပြီးတော့လာမဲ့လူခွင့်ကောင်ဆယ်အစည်းအဝေးမှာအဲအဲတောင်းဆိုချက်ကိုတိုက်ရိုက်သုံးဖက်ချက်မူကြမ်းနေတဲ့တင်သွင်းမှုဒါကိုကျွန်တော်တို့အခုစူးစမ်းနေတာပါပဲတကယ်လို့အဲဒီဟာအဲ EU ကသဘောတူလို့အဲကုလသမဂ္ဂအထူးညီလာခံသုံးဖက်ချက်မူကြမ်းမှာကျွန်တော်တောင်းဆိုတဲ့တောင်းဆိုချက်ပါသွားပြီဆိုကြလို့ရှိရင်အဲဒီတောင်းဆိုချက်မူကြမ်းကအော်တိုဘာလာတဲ့လောက်မှာသို့မဟုတ်လည်းနိုဝင်ဘာလဆန်းလောက်မှာမဲခွဲကြမှာပေါ့ဆိုတော့အဲ့ဒီကကြတော့ကျွန်တော်တို့ကဒီကိုသောနိုတီကောဗျာနယူးယောက်မှာရှိတဲ့ကုလသမဂ္ဂမစ်ရှင်နေနဲ့တိုက်ရိုက်ဆွေးနွေးပွဲတွေလုပ်ပြီးတော့ဒီဆုံးဖြတ်ချက်အတီးပြီးအောင်ဝိုင်းပြီးစူးစမ်းကြရမှာပေါ့ဒါကအခုဒီကျွန်တော်တို့ဒီလက်တလောလုပ်ငန်းစုံပါဗျာဒါမဲ့ January မှာကုလသမဂ္ဂလူ့ခွင့်ကောင်စင်မှာဘယ်ဟိုသူတို့ခေါ်တဲ့ Universal Periodic Review Process ဆိုတာရှိ UPR လို့ခေါ်တယ်တက်ဆိုင်ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံများရဲ့လူ့ခွင့်မှတ်တမ်းကို၄နှစ်တကာလေ့လာသုံးသပ်ပြီးတော့ဝေဖန်တဲ့လုပ်ငန်းစဉ်ပေါ့အဲဒီမှာလည်းတခါကျွန်တော်တို့ထပ်ကြိုးစားမယ်အဲ့ဒါမှမဖြစ်သေးဘူးဆိုရင် March 2017 March လမှာတခါကုလသမဂ္ဂလူ့ခွင့်ကောင်စင်မှာထပ်ပြီးတော့ဟိုစီဝေးရှိမယ်ပုံမှန်တိုင်းဆိုလို့ရှိရင်တော့အဲဒီလူ့ခွင့်ကောင်စင်ရဲ့ March လအစည်းအဝေးမှာမြန်မာနိုင်ငံရဲ့ဆုံးဖြတ်ချက်ကိုတင်သွင်းကြတာကိုအဲဒီမှာလည်းတခါထပ်ပြီးကြိုးစားဆိုချင်တာကကျွန်တော်ရှေ့မှာလှုပ်ရှားစရာလုပ်ငန်းစဉ်တွေအများကြီးရှိတယ်ဆိုတော့ကျွန်တော်ပြောချင်တာ
ပါဟုတ်ကဲ့ခင်ဗျာအခုလိုရှင်းပြတော့တာကျေးဇူးတင်ပါတယ်အခုလိုနော်ဒီနိုင်ငံတကာရဲ့ထောက်ခံမှုရဖို့ဆိုလို့ရှိရင်ဒီနိုင်ငံတကာကိုစီယုံဖို့အတွက်ကလည်းအများကြီးပဲအရေးပါလာပြီဖြစ်ပါတယ်မြန်မာအရေးလှုပ်ရှားနေကြတဲ့အဖွဲ့အစည်းတွေနဲ့အတူကုလသမဂ္ဂမှာလှုပ်ရှားနေကြတဲ့ဟိုလာဥတောင်းတွန်းတို့လို NGO အဖွဲ့ဝင်တွေနဲ့လည်းပဲအများကြီးပို့ပြီးတော့လှုပ်ရှားရမှာရှိလာပါတယ်အဲ့တော့ဒီအခြေအနေရရအောင်မြင်ဖို့အတွက်ဘာတွေလိုအပ်မလဲဆိုတာဥတောင်းတွန်းကပြောပြအောင်ခင
်ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်တို့အနေနဲ့ကတော့ဒီနယူးယောက်မှာရှိတဲ့ဒီသံတမန်တွေအတိုင်းဝိုင်းမှာအဲကျွန်တော်တို့ CEO မှုတွေတောက်မယ်ပေါ့နော်အဲ့တော့ဒါပေမဲ့လို့ဒီလုပ်ငန်းစဉ်ဟာဒါဒီစုံစမ်းစစ်ဆေးကော်မရှင်ဖွဲ့တယ်ဆိုတော့ဒီလုပ်ငန်းစဉ်ဟာကုလသမဂ္ဂမှာတရော့ကိုရိုက်ခတ်မှုရှိတဲ့လုပ်ငန်းစဉ်ဖြစ်ပါတယ်တကယ်ထောက်ခံမှုတွေရအောင်လုပ်ဖို့ဆိုတာကကျွန်တော်တို့နယူးယောက်မှာလည်းမဟုတ်ဘဲနဲ့သက်ဆိုင်ရာနိုင်ငံတွေမှာလည်းကျွန်တော်တို့တမဲချင်းကိုရအောင်ကျွန်တော်တို့လုပ်ဖို့လိုတယ်အဲ့တော့ကျွန်တော်အနေနဲ့တိုက်တွန်းနေတာကဒီဒီမိုကရေစီလှုပ်ရှားမှုကြီးတရားလုံးကเนาะကျွန်တော်တို့ပြည်ပရောက်နေတဲ့ဒီမျိုးချစ်မြန်မာပြည်သူပြည်သားတွေအားလုံးကသက်ဆိုင်ရာနိုင်ငံတွေမှာအဲစီယုံလှုပ်ရှားမှုသက်ဆိုင်ရာအစိုးရတွေเนาะအဲနောက်တစ်ဆင့်ကတော့အဲ့နိုင်ငံမှာရှိတဲ့အဲဒီကုလသမဂ္ဂအဖွဲ့ဝင်အဲတန်ယုံတွေကိုပေါ့เนาะအဲချင်းကတ်တာတွေစီယုံနာတွေဟောနောက်တစ်ခုကဒီသတင်းမီဒီယာတွေမှာဒါတွေကိုထုတ်ဖော်ပြောကြတာတွေဒါကိုတကယ်အချိန်ဟုန်ကြီးမားတဲ့လှုပ်ရှားမှုကြီးတရားအနေနဲ့ဝိုင်းပြီးတော့ကူညီဆောင်ရွက်ပေးစေချင်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်ခေါင်းဆောင်တွေဟာတိုင်းသူပြည်သားတွေတိုင်းရင်းသားပြည်သူတွေပေါ်မှာရဲရဲစစ်စစ်နဲ့နှစ်ပေါင်းများစွာဖိနှိပ်အုပ်ချုပ်လာခဲ့တာအခုလိုကုလသမဂ္ဂကနေဦးဆောင်ပြီးတော့စုံစမ်းရေးလုပ်တော့မယ်နိုင်ငံတကာတရားဥပဒေတွေနဲ့အရေးယူမယ်လို့ဆိုင်းမြင်လာတဲ့အတွက်ကြောင့်မြန်မာနိုင်ငံထဲမှာလူအခွင့်အရေးချိုးဖောက်မှုတွေတိတိတသာညွန်နေကြဆင်းသွားလိမ့်မယ်လို့ပဲညွှန်လင့်နေကြပါတယ်ကျွန်တော်တို့အချင်းကပြည့်နေပြီဖြစ်လို့ဒီစကားဝိုင်းကိုဒီမှာညီကုန်းချုပ်ပြရစီခင်ဗျာအခုလိုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့် NGGUB ပြည်ထောင်စုမြန်မာနိုင်ငံညွန်မောင်းအစိုးရအဖွဲ့ကုလသမဂ္ဂတာဝန်ခံဒေါက်တာသောင်းထွန်း USCB လို့ခေါ်တဲ့အမေရိကန်အခြေစိုက်မြန်မာအရေးလှုပ်ရှားမှုအဖွဲ့မူဝါဒညွှန်ကြားမှုဥအောင်တင်နဲ့မြန်မာအရေးလှစ်လာသုံးသပ်သူဦးဝင်းမင်းတို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောကြားပါရစေခင်ဗျာ။ပေါ်တာရှင်အပေါင်းလည်းဘေးပြာဝေးကွာပြီးကိုယ်စိတ်နှစ်ဖြာစမ်းမွှင်လန်းကြပါစေ။